မေလ3ရက်သတင်းလွတ်လပ်ခွင့်နေ့မနေ့ကထုတ်ပြန်ရမှာအာဆာနိုင်ငံတွေထဲမှာတော့မြန်မာနိုင်ငံဟာအရင်နှစ်တွေကလိုပဲနာမည်ပြည့်စည်ရင်ထဲမှာဆက်လက်ပါရှိနေပြီးရခိုင်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေအစားသမရအသည့်ဦးသိန်းစိန်ကိုအမည်ပြောင်းလဲဖော်ပြထားတာတွေ့ရပါတယ်မြန်မာနိုင်ငံမှာအုပ်ချုပ်သူအပြောင်းလဲကလွဲလို့အခြားဘာမှထူးခြားတဲ့အပြောင်းလဲတွေမိမိတို့မတွေ့ရသေးကြောင်း RSF ရဲ့ကြေညာချက်မှာရေးသားထားပါတယ်မြန်မာနိုင်ငံမှာအခုချိန်ထိအဖမ်းဆီးအထိန်းသိမ်းခံရဆဲသတင်းတောက်အနည်းဆုံး14ဦးရှိပြီးအဲ့ဒီထဲမှာနော်ဝေနိုင်ငံအခြေစိုက် DVV အတန်လွှင့်ဌာနရဲ့ပြည်တွင်းသတင်းတောက်တွေအများစုပါဝင်နေတာတွေ့ရကြောင်း RSF ကဆိုပါတယ် Paris မြို့အခြေစိုက် RSF အဖွဲ့ရဲ့သတင်းထုတ်ပြန်ရေးဒါရိုက်တာ Mr. Jill Robert ကမြန်မာပြည်တွင်းသတင်းလွတ်လပ်ခွင့်စိတ်သုံးနေရတဲ့အကြောင်းကိုသုံးသပ်ပြောဆိုရမှာတော့
For press freedom, it should be a very, very deep change inside the incumbent regime. It should be that the regime recognize independence.
မြန်မာနိုင်ငံမှာသတင်းစာလွတ်လပ်ခွင့်မရှိပါဘူး။နောက်ပြီးလွတ်လပ်လပ်လပ်သတင်းယူနိုင်တဲ့သတင်းတော့ဆိုတာမျိုးလည်းမရှိသေးပါဘူး။အခြားအာဏာရှင်နိုင်ငံတွေမှာလိုသတင်းလွတ်လပ်ခွင့်ပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်ထားသေးပဲဆိုတာတွေ့မြင်ရတယ်လို့ Mr. Lobat ပြောဆိုသွားတာပါ။အခုဆိုရင်မြန်မာနိုင်ငံမှာဦးသိန်းစိန်သမရဦးဆောင်နဲ့အစိုးရအသစ်တရပေါ်ထွက်လာပါပြီ။အဲဒီတော့ RSF ရဲ့သတင်းလွတ်လပ်ခွင့်ပိတ်ပင်ဆုံးနာမည်ပြည့်နိုင်ငံခေါင်းဆောင်စီးရင်ထဲမှာဦးတန်းရွှေအစားဘာလို့ဦးသိန်းစိန်ကိုအစားထိုးတတ်မှတ်လိုက်ရတာလဲလို့ RSF ကမေးမြန်းကြည့်တဲ့အခါမှာတော့
I don't think we have to expect any changes in Burma about press freedom even if that the Tan Shui has been replaced
မြန်မာနိုင်ငံမှာဦးတန်းရွှေကနေဦးသိန်းစိန်ဆိုတဲ့အုပ်ချုပ်သူပုဂ္ဂိုလ်အပြောင်းလဲဖြစ်သွားခဲ့တာဒါရှိပေမဲ့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးကျွန်တော်တို့ဘာမှမျှော်လင့်လို့မရသေးပါဘူးသတင်းနဲ့ပတ်သက်လာရင်ဦးသိန်းစိန်အစိုးရကလည်းအရင်အတိုင်းပဲအပြောင်းလဲမရှိဆက်ပြီးထိန်းချုပ်နေသေးပဲဖြစ်တဲ့အတွက်ပြန်ချုပ်ကြည့်ရင်ဒါဟာသတင်းလွတ်လပ်ခွင့်အတွက်ဘာမှထူးခြားလာတာမရှိလို့သတင်းထိန်းချုပ်လွန်းတဲ့အာဏာရှင်စင်းနဲ့မှာဦးသိန်းစိန်ကိုပြောင်းလဲဖော်ပြရတာဖြစ်ပါတယ်ဆိုပြီးမစ္စတာလိုဘတ်ရှင်းပြခဲ့တာပါအဲ့ဒီတော့တကယ်လို့လွတ်လပ်တဲ့သတင်းမီဒီယာဖြစ်ဖို့ဆိုရင်မြန်မာနိုင်ငံမှာဘာတွေလိုအပ်နေသေးလို့လဲလို့ RFA ကထပ်မေးကြည့်ပါတယ
် For press freedom it should be a very very deep change inside the incumbent regime it should be
သတင်းလွတ်လပ်ခွင့်ဖြစ်လာဖို့အတွက်ကတော့တကယ်ကိုအပြောင်းလဲလုပ်ဖို့လိုပါတယ်အနာမိုင်းဒီအနေနဲ့လွတ်လပ်စွာသတင်းထုတ်ပေါ်ရေးသားမှုကိုအတိအမှန်ပြုဖို့လိုပါတယ်။ဒါ့အပြင်အစိုးရအတိုက်ခံတွေရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုတွေကိုလည်းခွင့်ပေးဖို့ရည်ကြည်ပါတယ်လို့ပြင်သစ်အခြေဆိုင်နယ်စည်းမခြားသတင်းနောက်များအဖွဲ့ RSF ရဲ့ဒါရိုက်တာတူဖြစ်သူ Mr. G. Lubak ကပြောသွားတာပါခင်ဗျာ။2011ခုနှစ်အတွက်သတင်းလွတ်လပ်ခွင့်အထင်းချုပ်ဆုံးအာဏာရှင်စီးနှံမှာတော့မြန်မာနိုင်ငံကသမရဦးသိန်းစိန်ပါဝင်တရုတ်သမရဟူဂျင်တောင်းယန်န်သမရမြောက်ကိုရီးယားသမရခင်ဂျုံအီရုရှားကောင်းဆောင်ပူတင်မြောက်အာဖရိကနဲ့အာရဗ်ကမ္ဘာနိုင်ငံတွေထဲမှာဆိုရင်တော့လီဗျားသမရဂဒါဖီယေမင်သမရအလီအဒါလာဆာလာစီးရီးယားသမရဘာရှားနဲ့တူနီရှားကောင်းဆောင်ဘန်အလီစတဲ့ပုဂ္ဂိုလ်စုစုပေါင်း38ဦးပါဝင်တာတွေ့ရကြပါမယ်ခင်ဗျာ